မိုဘိုင်းတယ်လီဖုန်းခေါ်ဆိုကကြိုတင်ပေးချေတဲ့တန်ဖိုးအပေါ်ကုန်တယ်ခေါ်900ခိုင်နှုန်းကောက်ခံမဲ့စနစ်ကိုဒီနှစ်2015-2016ဘန်ဒါနှစ်အတွက်ကောက်ခံခြင်းမပြုဘဲဆိုင်းငံ့ထားဖို့ပြည်သူ့လွှတ်တော်မှာမနေ့ကအတည်ပြုလိုက်ပါတယ်။ဒါပေမဲ့လာမယ့် 2016-2019 ဘန်ဒါနှစ်မှာသာကောက်ခံသွားဖို့အတွက်ဆုံးဖြတ်လိုက်တာပါ။ဒီသတင်းကို VOA မြန်မာပိုင်းသတင်းထောက်မမေခါကပေးပို့ထားပါတယ်ရှင်။
တယ်လီဖုန်းပြောကပေါကုံတွဲကုံ900ခိုင်နှုန်းကောက်ခံမဲ့စနစ်ကိုဒီနှစ် 2015-2016 ဘန်နာနှစ်အတွင်းမှာတင်းလုခွင့်ပေးဖို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်စံခိုင်ရေးပါတီကအမရဘူရအမတ်ဦးသိန်းထွန်းဦးကပြီးခဲ့တဲ့မေ21ရက်နေ့ကလွှတ်တော်မှာအရေးကြီးအဆိုတင်သွင်းခဲ့တာပါဒီလိုတင်လာတာကိုပြည်တော်စုလွှတ်တော်မှာဆွေးနွေးပြီးကန့်ကွက်သူမရှိသဘောတူလက်ခံလိုက်တာဖြစ်ပါတယ်အဆိုရှင်ကတော့နောက်နှစ်မှာဆက်လက်ပြီးအမတ်အနေနဲ့တာဝန်ပေးခြင်းခံရရင်ကုံတွဲလုပ်ငန်းခွင်ဥပဒေကိုစဉ်ဆင်နိုင်ဖို့ဆက်လက်ကြိုးစားသွားမယ်လို့ပြောပါတီဇဲကုံတွဲလုပ်ငန်းခွင်ဥပဒေဟာပြဋ္ဌာန်းထားတာမကြသေးဘူးပြင်ဆင်ပါကလည်းအချိန်ကြာမှဖြစ်တဲ့အတွက်အခုလိုနောက်နှစ်မှဆက်လက်ပြင်ဆင်ဖို့ကြိုးစားတာဖြစ်တယ်လို့လည်းသူကပြောပါတယ
်ကျွန်တော်တို့ကဆက်လက်ပြီးတော့တော်တော်ကိုယ်စားလှယ်အနေနဲ့တောင်းယူရမယ်ဆိုရင်တော့ကျွန်တော်တို့2015ခွန်ကောက်ဆိုင်ရာဥပဒေအခန်း၅ကုံတွဲလုပ်ငန်းခွင်ဆိုတဲ့အခန်း31ကျွန်တော်တို့ပုံမှန်ကွဲစလုံးရဲ့ဇယားမှာကျွန်တော်အချက်ချက်အနေနဲ့ကျွန်တော်ထပ်မံထည့်လိုက်ပြီးတော့ဥပဒေမပြင်မကျင်ဥပဒေပြင်မှသာလေအခွန်ကောက်တော့ခံရမယ်ဆိုတဲ့ဟာမျိုးကိုကျွန်တော်တို့ဒါပြင်ပြီးတော့လုပ်မယ်ဆိုတဲ့ဟာကိုရည်ရထားပါတယ်ဗျာ
အစိုးရဘက်ကထုတ်ပြန်ကြေညာချက်အရမြန်မာဆက်သွယ်ရေး MPD, Oridu, Telinor စတဲ့ဖုံးငွေဖြည့်ကတ်တွေကိုဝယ်ယူသုံးဆွဲပါကကုန်တယ်ကွန်900ခိုင်နှုန်းကောက်ခံမယ်လို့ထုတ်ပြန်ထားပြီးအခွန်ကောက်ခံမှုအရဖုံးငွေဖြည့်ကတ်1000ဘူးသုံးသူအနေနဲ့ကုန်တယ်ကွန်40ချက်3000ဘူးသုံးသူအနေနဲ့ကုန်တယ်ကွန်ငွေကျပ်100ကျော်တောင်းဘူးသုံးသူအနေနဲ့ကုန်တယ်ကွန်ငွေကျပ်900နီးပါးပေးဆောင်ရမှာဖြစ်တဲ့အတွက်ပြည်သူတွေကြားမှာဝေဖန်မှုတွေရှိနေပါတယ်တီအောင်စုလွတ်တော်မှာဆက်သွယ်ရေးဒုဝန်ကြီးတောင်းတင်တဲ့ဗန္ဓာနဲ့အခွန်ဝင်ကြီးဌာနကပြည်တော်စုဝင်ကြီးဦးဝင်းရှိန်တို့ကဒီလိုကောက်ခံတာဟာနိုင်ငံဖွံ့ဖြိုးဖို့နဲ့အခြေခံအဆောက်အဦတွေကိုအစိမ့်မြင့်တင်ဖို့လိုအပ်တဲ့အတွက်ကောက်ခံရတာဖြစ်ကြောင်းတင်ပြဆွေးနွေးခဲ့တယ်လို့အမရပူရအမတ်ဦးသိန်းထွန်းဦးကပြောပါတယ်ဒီလိုကောက်ခံမဲ့အပေါ်ပြည်တွင်းအခွန်ဦးစည်းဌာနညွှန်ကြားမှုချုပ်ဦးမင်းထွတ်ကတော့အခွန်ဥပဒေရကောက်ခံရတာဖြစ်ကြောင်းခုလိုပြောပါတယ်ဆွေးနွေးပေါ်တ
ော့ကျွန်တော်နိုင်ငံမှာတော့ကိုယ်စားလုပ်ငန်းတွေကိုယ်စားလုပ်ငန်းတွေကိုယ်စားလုပ်ငန်းတွေဆိုတော့ကုန်ကြံငန်းကိုရှိရင်ကုန်ကြံကိုပြောက်ရမယ်လို့ဒီလိုလည်းရှိပါတယ်။ကျွန်တော်တို့ရဲ့ကုန်ကြံငန်းကိုခုပြုံးမှဒီမှာတောက်ခံရတဲ့အခါကုန်စီပြင်းပေးမှုတွေ၊ကုန်စီထုတ်လုပ်ရောင်းချမှုတွေ၊ကုန်စီဝယ်ယူရောင်းချမှုတွေရောင်းချခြင်း၊မဆောင်မှုလုပ်ငန်းတွေရှိတဲ့ဒီမျိုးပေါ့ဖြစ်ပါတယ်။အဲ့ဒီမျိုးတွေရတဲ့အခါမဆောင်မှုရတာ
အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာဗညာအောင်မူကတော့ပြည်သူတွေမှာအခွန်ပေးဆောင်ရမှာတာဝန်ရှိပေမဲ့မျှတစွာပွင့်လင်းစွာကောက်ခံဖို့လိုအပ်တယ်လို့လွှတ်တော်မှဆွေးနွေးခဲ့ပါတယ်။ဒီပြင်ခွန်900ခိုင်နှုန်းကိုလည်းလျှော့ချဖို့တင်ပြခဲ့ပါတယ်။ထွေးနွေးတဲ့အပိုင်းနဲ့ပတ်သက်ပြီးဒေါက်တာဗညာအောင်မူကခုလိုပြောပါတယ်
။ခွန်ကောက်ဆိုတာပြည်သူတိုင်းမှာထမ်းဆောင်ဖို့လိုတဲ့အခွန်ကောက်ပေးဖို့လိုတယ်။တိုင်းရတိုင်းရနမ်ညံ့ညံ့တာထိုက်တန်တယ်လို့ပေါ့။အပြည်သူတွေမှာကောက်ခွန်ပေးဖို့ဆန္ဒတောင်းဝန်ရှိတယ်အခွန်ရှောင်တဲ့လူကရှောင်တယ်နေဆရာနာခုနေတွေကလည်းခွန်ပိုးရှောင်တာလည်းရှိတယ်နောက်ဒီကနေ့အထိဖြစ်နေတာအများကြီးရှိတယ်အခွန်တွေကိုအစိုးရဗန္နာတဲ့ကိုမဝင်တဲ့အခွန်တွေအများကြီးရှိတယ်မြတ်မြတ်တတ်တာလို့ပွေးလင်းမြင်တာလို့မမကန်ကန်လို့အဲ့ဒါဆွေးနွေးတယ်အဲ့တော့အခုကောက်တဲ့ဒီ900ခန့်လုံးဆိုများလွန်းတယ်ဆိုရင်တော့ဟိုတိရခိုင်နှုတ်တော့မို့နှစ်ရခိုင်တော့အဲ့လောက်တော့ယူပြင့်ပါလေအဲ့ဒါဆွေးနွေးတယ်
လက်ရှိမှာတယ်လီဖုန်းပြောကအပေါ်ကုံတွဲကွန်900ခိုင်တော့ကောက်ခံမဲ့စနစ်ကိုနောက်နှစ်မှကောက်ခံရင်ရွှေဆိုင်လိုက်တာကြောင့်လာမယ့်ဇွန်တရနေ့မှာကောက်ခံမှာမဟုတ်တော့ပြီမဲ့နောက်နှစ်ပဲအချိန်မှာကောက်ခံမလဲဆိုတော့အစိုးရဘက်ကတိကျစွာထုတ်ပြန်ထားခြင်းမရှိဘူးလို့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်